အပြည်ပြည်ဆိုင်ရာမွေးရစေဝါတိုက်ဖြည့်ရေးနှင့်အထိမ်းအမှတ်အဖြစ်နဲ့ဒေါ်လာတန်း640ကျော်တန်ဖိုးရှိတဲ့တရားမဝင်မွေးရစေဝါတွေကိုတနင်္ဂနွေနေ့ကမီးရှို့ဖျက်ဆီးခဲ့ကြောင်းမြန်မာအာဏာပိုင်တွေကပြောပါတယ်ဒေသတွင်းမှာမက်သက်ဖက်တမင်းထုတ်လုပ်မှုကစံချိန်တင်အဆင့်ကိုရောက်ရှိလာနေတယ်လို့ကုလသမဂ္ဂကသတိပေးထားတာပါဘင်းဗျူဆေးကြောင့်မက်သက်ဖက်တမင်းကက်တမင်းတို့လိုတင်းစီမိထားတဲ့မွေးရစေဝါတွေနဲ့အတူစိတ်ကြွဆေးပြားထုတ်လုပ်ရမှာတုံးတဲ့ဓာတုပစ္စည်းတွေကိုပါရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာဖြစ်ရှိခဲ့ပါတယ်။မန္တလေးနဲ့တောင်ကြီးမြို့မှာလည်းအလားတူဖြစ်ရှိခဲ့တာပါ။မြန်မာနိုင်ငံဟာမွေးရေးစေဝါအများဆုံးထုတ်လုပ်တဲ့နိုင်ငံတစ်ခုဖြစ်ပြီးတော့ဒီစစ်တပ်ရဲ့ထိန်းချုပ်မှုပြင်ပရဲ့ဧရိယာမှာထုတ်လုပ်နေတယ်လို့ဆိုကြပါတယ်။အရှိတော်အာရှဒေသတစ်ဖက်မှာပြီးခဲ့တဲ့2021အတွင်းမက်သက်ဖက်တမင်း182တန်ဒီပါဖမ်းမိခဲ့ပြီးဒီပမာဏဟာလွန်ခဲ့တဲ့10စုနှစ်တစ်ခုကျော်နဲ့နှိုင်းယှဉ်ရင်9ဆရှိကြောင်းပြောဆိုကြပါတယ်။